မကျန်းဝေဟာ2016ခုနှစ်အတွင်းအာဆရဲ့ထိတ်တန့်ငွေကြေးဖြစ်လာတာဟာဆယ်စုနှစ်နဲ့ချီအထူးကြံဖြစ်နေခဲ့ရာကမြန်မာနိုင်ငံရုံးထွက်လိုက်ပြီဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်း Bloomberg စီးပွားရေးဂျာနယ်က GE ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအင်ဒရူးလီကိုတွေ့ဆုံမေးမြန်းပြီးရေးသားဖော်ပြခဲ့ပါတယ်။ဒါဟာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်တက်လာပြီးနောက်ပိုင်းအစိုးရပေါ်ယုံကြည်မှုပိုရှိလာတဲ့အချိန်ထဲမှာပဲပြည်ပငွေကြေးတွေလည်းပုံမဝင်ရောက်လာတာနဲ့အမျှကြက်ငွေအခြေခံလာတာလည်းဖြစ်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့လိုအပ်နေတဲ့လျှပ်စစ်မီအလွန်လောက်ရရှိရေးအပါအဝင်အခြေခံအဆောက်အဦတွေကိုအချိန်မီတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခြင်းမရှိရင်ကြံ့ငွေခိုင်မာမှုအပါအဝင်စီးပွားရေးဖွံ့ဖြိုးမှုကိုအဟန့်အတားဖြစ်စေနိုင်တယ်လို့ဆိုပါတယ်။မြန်မာစီးပွားရေးအပေါ် GE ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံကိုအင်ဒူးလီရဲ့အမြင်တွေကိုမေးကြည့်တဲ့အခါသူကအခုလိုစပြောပါတယ
်။ကျွန်တော်ပြီးခဲ့တဲ့နံပါတ်1စင်ကာပူ Bloomberg News နဲ့တွေ့ခဲ့ပြီးတော့မှသူတို့ကကျွန်တော်ဒီ cross နဲ့အကြောင်းပတ်သက်ပြီးတော့မေးတာပေါ့နော်။ပါကြောင့်လဲဆိုတော့အခုကအာဆီယံမှာပြန်တွေ့ကြည့်တော့ဒီဗမာပြည်ရဲ့ငွေရီးယား appreciation ကအရင်ကောင်းဆုံးပေါ့နော်ဟိုပြီးခဲ့တဲ့တနည်းနဲ့ပြန်ရှင်းကြည့်မယ်ဆိုရင်တော့ပါကြောင့်လဲဆိုတော့ကျွန်တော်တို့ခုဗမာပြည်မှာတွင်းနေပစ္စည်းတွေအကုန်လုံးဒေါ်လာနဲ့ပေးနေရတာဟိုဆိုတော့ဗမာငွေရီးယားရှင်းရှင်းပြောမယ်ဆိုရင်ဈေးကဟိုပြီးခဲ့တဲ့တနည်းတော့မကတော့ပါဘူးနော်ဟိုပါလဲပြီးခဲ့ကျူးဆိုရင်1300လောက်ရှိရယ်ဆိုအခုဆိုရင်1180ပေါ့နော်အဲ့ဒါဆို appreciation ဖြစ်လာတာပေါ့နော်အဲ့မျိုး appreciation ခလာတော့တန်ဖိုးကပိုရှိတာပါเนาะဆိုတော့ဒီ infrastructure ဘာလောက်တာဆိုမီးနဲ့ပတ်သက်ပြီးတော့မဟလာအာကာလန်နေဘာဖြစ်တရားတွေဘာဖြစ်အကုန်လုံးကနိုင်ငံခြားကုမ္ပဏီတွဲပြီးလောက်မှာဆိုရင်ဒေါ်လာနဲ့ပေးရတာဟုတ်ဆိုတော့ဒီချိန်မှာပပငွေတွေကဈေးသက်လေဟိုတန်ဖိုးပိုရှိလေပေါ့เนาะပြောမယ်ဆိုရင်တော့ဟိုတိုင်းမီတာပိုကောင်းနေပေါ့ကျွန်တော်ပြောချင်တာကတော့ဟိုဘယ်လိုပြောမလဲ1300နဲ့တွဲပြီးတော့မှအခုက1180ဆိုရင်130กว่านี่ဟုတ်တော့ဒါတွေကိုကျွန်တော်ပြောချင်တာပါတယ
်ဟုတ်ကဲ့အခုဗမာငွေတန်ဖိုးတက်လာတာတော့ဟုတ်ပါရဲ့ဒါပေမဲ့ဟိုအရင်တော့ကနဲ့စာလို့ရှိရင်1180ဆိုတာလည်းနည်းနည်းတော့များနေသေးတယ်ပေါ့နော်များနေသေးတော့အဲ့ဒါနည်းနည်းဟိုသူ Bloomberg ကသူတို့ judgment လောက်တာနည်းနည်းများစောသလားဒီ trend ကဒီတိုင်းဆက်သွားဖို့သူတို့ဟိုပေါ့ဒီတိုင်းပဲဆက်သွားမလို့မျှော်လင့်ထားကြသလားငွေလဲတော့
ဒါဟိုဇော်ရင်ပြောရတာတော့နည်းနည်းခက်တယ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကုတွေ့ရတော့ train ကတော့တိုင်းပြည်အတွက်မှာလုံးဆက်နေနိုင်ရှိရဲအခုအစိုးရအသစ်လည်းလာတော့ဟိုကျွန်တော်တို့ကပြောမယ်ဆိုတော့ optimistic ဖြစ်ပါတယ်ဟိုပြီးခဲ့တဲ့6လ9လ10လ9လနဲ့ပြန်ရှင်းကြည့်မယ်ဆိုတော့အခုက appreciation တက်လာတယ်ဒါတခုကောင်းတာပေါ့နော်ဒါပေမဲ့နောက်ရေရှည်တွက်ကြတော့ဘယ်လိုမှလည်း prediction ပြောလို့မရဘူးဒါပေမဲ့ကျွန်တော်ထင်တာတော့ဒီလာမယ့်အစိုးရပေါ်စီယာငင်းကောင်းချမယ်ဆိုရင်တော့ကျွန်တော်ထင်တာကဗမာငွေဒီထက်မက foreign investment ဝင်လာမယ်ဆိုရင်တော့ဒီ just appreciation ဖြစ်ဖို့တော့ညွှန်လင့်နေပါတယ်ခင်ဗျာ
coin do ဆိုလို့ရှိရင်မြန်မာပြည်ကိုဟိုပေါ့အမေရိကန်ကုမ္ပဏီကြီးတခုဖြစ်တဲ့ GE ကိုကိုစားပြုပြီးတော့မြန်မာပြည်မှာရောက်နေတယ်ဟိုအလိုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့ GE ကိုစားအဲ့မှာရှိနေတယ်ပေါ့နော်ကိုယ်စားလှယ်အနေနဲ့ဆိုတော့အရင်ဦးသိန်းစိန်အစိုးရလက်ထက်နဲ့အခုဒေါန်ဆန်းစုကြည်အစိုးရ NLD အစိုးရပဲဆိုကြပါဦး NLD အစိုးရတက်လာလာပိုင်းပဲရှိပါသေးတယ်ဒါပေမဲ့လည်းလာပိုင်းအတွင်းမှာကိုတော်တော်လေးတိတိသာသာပြောင်းလဲမှုတွေကဖြစ်လာတော့ဒီထူးခြားချက်လေးတွေများဗာများသတိထားမိတယ်လေခင်ဗျာအရင်အစိုးရလက်ထက်နဲ့အခုအစိုးရလက်ထက်မှာ
ဟုတ်ကိုယ်တော်ရေးပြောမယ်ဆိုရင်တော့ဒီအခုလေတက်လာတဲ့ဟိုအနီစတို့ရဲ့သိုးကလေဟလာသူတို့ရဲ့ NLD party ကလည်းအခုကျပောင်းတရားမှာဆိုတော့သူတို့ရဲ့ဒါဟို100 days policy သူတို့ဟိုပြောထားတယ်လေဟလာအခုဆိုရင်66ရက်69ရက်လောက်ရှိပါပြီဟလာဟိုကျွန်တော်တော့ဒါပြောဖို့တော့နည်း sorry ရပါဘောเนาะဘာကြောင့်လဲဆိုသူတို့ရဲ့ policy ဘာထွက်လာမလဲဆိုတော့ဒါကြည့်ပြီးတော့မှကျွန်တော်လည်းဘလို့တိုင်းပြည်အတွက်ကိုကူညီပေးရမလဲဘလို့တိုးတက်အောင်လုပ်ပေးရမလဲဟလာဘယ်ကျွန်တော်ပြောချင်တာတော့ဘယ်ဆိုအဖြစ်ပဲပေါ့နော်အခုကျွန်တော်ရဲ့တိုင်းပြည်မှာမီးမလောက်ဘူးဟုတ်လားရေကောင်းမရှိဘူးလမ်းကောင်းမရှိဘူးအဲ့ဒါကြမ်းမိတ်ကောင်းဟိုမဖြစ်ဘူးနော် capacity အများကြီးလိုသေးရဲ့ဟုတ်လားဆိုတော့ဘယ်ဆိုအတက်တက်အဓိကဒီ FDI လာဖို့အတွက်ကဘာလဲဆိုတော့မီးရှိရမယ် consistent ရှိရမယ် reliable affordable ဖြစ်ရမယ်ဟုတ်လား banking လည်းကောင်းအောင်မယ်ဟုတ်လားပြီးတော့မှ rules and regulation လည်း investor friendly ဖြစ်အောင်ဟိုဖြစ်ရမယ်ပြီးတော့မှwin situation လိုရလေ။ဘာကြောင့်လဲဆိုတော့အစိုးရလည်းဟာနိုင်ငံတော်အတွက်လည်းကောင်းအောင်မယ်ပြည်သူလူထုအတွက်လည်းကောင်းအောင်မယ်ပြီးတော့မှ investor အတွက်လည်းကောင်းအောင်မယ်ဟာဒါလေးဆိုတာပြောမယ်ဆိုတော့ investor က responsible investor လို့ပို့တော့ကျွန်တော်မျှော်လင့်နေပါတယ်ပြီးတော့မှဒီအစိုးရလည်းအခုရှိနေတဲ့အစိုးရလည်းဒါကိုလည်းသူတို့ပို့ပြီးတော့မှ emphasize ဖြစ်ပါမယ်လို့ကျွန်တော်လည်းထင်ပါတယ်
ตัวกูตัวเยี่ยพาวสิมันช่วยเชื่อจนเราบ้ามาได้ย้อนขึ้นเราไม่ใช่ดีบ่ากูจ๊อจนเราเล่นตีท่าเราสวยอะไรสวยเชื่อจีอินเนี่ยเลยมาในงานเนี่ยมากับสิ่งที่เป็นตัวกูอ่ะงูเจี๊ยกงชักกันบีจีอินเนี่ยเลยลูกเป็นเนี่ยลูกจนเราตีท่าบ่าเลยสรุปจีอินเนี่ยโอ้โหจะช้าสิมันเกินเนี่ยตัวอุปมาสุดๆเบียร์เลยดีเลียสิเป็นมาส่วนทุลุอันนี้เราบ่เนาะคุยยับไปมาส่วนยังกูตีท่าเลยโอ้ลูรู้จาระมาเลยตัวเราเลยกูอ่อนใจเลยเลียสิม
လောက်ပါတယ်ဂျီကပြောမယ်ဆိုရင်ကျွန်တော်ကဘာမှအခု awesome နဲ့ဝင်လိုက်တယ်ဝင်လိုက်ပြီးတော့မှတင်းတင်း company ပေါ့နော်ဂျီနဲ့ awesome ပေါင်းတဲ့ချိန်မှာကျွန်တော်ဒီကဘာမှဟဲ့လားလက်စထုတ်တယ်ဟာဆိုရင် more than 25% ဟိုဘယ်လဲဒီလက်စထုတ်ပြီးနေပါတယ်ကဘာမှဆိုတော့အခုကဘာမှဒီဘဝမှာကျတော့ကျွန်တော်ခုနပြောတဲ့အတိုင်းဟဲ့လားဒီ electrification rate က less than 33% ဆိုတာအများကြီးလောက်အောင်ပါဆိုတော့ဒီညမှာကျွန်တော်လည်းဂျီနဲ့ပေါင်းပြီးတော့မှဟဲ့လားကိုတိုင်းမိအတွက်ကိုဟလာမိကအရင်ပထမ top priority focus ထဲမှာရှိပါခင်ဗျာ
ဒီအနေနဲ့ဗမာနိုင်ငံထဲမှာလှုပ်ဆောင်မှုအတွက်ဦးစားပေးအဆင့်မှာရှိတယ်ပေါ့နော်လျှောက်စီမီရရှိရေ
းဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ပါတယ်ခင်ဗျာ
စားနေတဲ့စီမံကိန်းတွေရရှိပြီလားခင်ဗျာတဘွားရေးအလျက်စစ်ပဲဖြစ်ဖြစ
်ရှိပါတယ်ကိုစောအခုကကျွန်တော်တို့ awesome ဝင်တဲ့အချိန်မှာ awesome ကလည်းတင်းတက် company ဆိုရင်ဟလာဒီ generation မှာကျွန်တော်အပြည့်အစုံရှိပါတယ်ဟလာ generation traditional gas fire ဟလာclean thermal fire ပေါ့နော်ဉာဏ်နဲ့ဉာဏ်မယ်ဟလာအဲ့မှာ heavy duty ရှိရဲ aero ရှိရဲဟလာပြီးတော့မှ renewable energy ဆိုတော့ဟိုပါလေ clean energy ပေါ့နော်အဲ့မှာကျတော့ offshore wind onshore wind ဟလာ solar မှာကျတော့ဒီ solar ဘက်မှာ technology က inverter အဲ့လည်းရှိပါတယ်ပြီးတော့မှဒီ hydro ဘက်မှာလည်းရှိပါတယ်ပြီးတော့မှလည်းဒီ steam ဆိုတော့ steam ဟို steam မှာလည်းရှိပါတယ်ခင်ဗျာဆိုတော့ဒီဟာတွေအကုန်လုံးတွက်ပြီးတော့မှဒီဗမာပြည်ရဲ့ energy mix ကဘာတွေဘာတွေရှိရဲဆိုတော့အခုအစိုးရနဲ့တေးချစကားပြောနေပါတယ်ခင်ဗျာကျွန်တော်ဟို continuous နဲ့ပေါ့နော်ဒီအခုဟိုဝန်ကြီးရုံးတဲ့ Ministry of Electricity and Energy နဲ့ပေါင်းပြီးတော့မှဟိုစကားပြောနေပြီးတော့မှတိုင်းပြည်အတွက်ကို energy electrification ဘယ်လိုလုပ်ရမလဲပြီးတော့မှဟလာဝန်ကြီးရုံးတော့မကဘူးကျွန်တော်တို့ဟလာ development partners ဟလာ international development partners such as a World Bank နဲ့ IFC နဲ့ ADB နဲ့ဟလာ JICA နဲ့ပေါင်းပြီးတော့မှတစ်ချက်လုံးဆွေးနွေးပါတယ်ဒါအကုန်လုံးကတိုင်းနိုင်ငံတော်အတွက်အကျိုးရှိရလေ